ဒီကနေ့စပြီးကျင်းပတဲ့အမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်ဒန်ဗာမြို့ကဒီမိုကရက်တစ်ပါတီညီလာခံမှာပါတီဝင်တွေထောင်နဲ့တောင်းနဲ့ချီတက်ရောက်လာပြီးတော့သမရလောင်းအမည်စင်းတင်သွင်းခဲ့တဲ့ဘာရက်အိုဘားမားကိုပါတီဝင်တွေဝိုင်းဝန်းထောက်ခံကြဖို့ပါတီခေါင်းဆောင်တွေကလုံပန်းနေကြပါတယ်။မနေ့ကနယူးယောက်ပြည်နယ်ပါတီညီလာခံကိုယ်စားလှယ်တွေကိုနယူးယောက်ပြည်နယ်အထက်လွှတ်တော်မှဟီလာရီကလင်တန်ကပါတီစည်းလုံးညီညွတ်ကြဖို့ပြောဆိုတိုက်တွန်းခဲ့ပါတယ်။ပါတီညီညွတ်ရေးကိုရှေ့ရှုပြီးသူမကိုပြီးခဲ့တဲ့သမရလောင်းရွေးကောက်ပွဲပါတီတွင်းပြိုင်ပွဲမှာထောက်ခံခဲ့ကြသူတွေကိုညီလာခံကိုယ်စားလှယ်တွေအဖြစ်ဆီလွတ်ပါမယ်လို့ဟီလာရီကလင်တန်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့အိုဘားမားအပေါ်မကြေမချမ်းဖြစ်နေကြတဲ့နယူးယောက်ပြည်နယ်ညီလာခံကိုယ်စားလှယ်တွေသွားမသွားကတော့မသိကြပါဘူး။မကြသေးခင်ကစစ်တမ်းတွေအရဟီလာရီကိုထောက်ခံမဲပြီးခဲ့ကြတဲ့သမရလောင်းပါတီတွင်းသမရလောင်းပြိုင်ပွဲတွင်ကမဲဆန္ဒရှင်သုံးပုံတစ်ပုံက Republican Party ကဂျွန်မက်ကိန်းကိုပဲမဲထည့်ကြမယ်လို့ဖော်ပြနေပါတယ်။အိုဘားမားနဲ့တိုင်းပြည်လူထုကိုမိတ်ဆက်ပေးတဲ့အဓိကမိန့်ခွန်းကိုဒီညီလာခံမှာအိုဘားမားရဲ့စနီးမီရှယ်အိုဘားမားကပြောကြားမှာဖြစ်ပါတယ်။အုန်းနောက်ကင်ဆာဝေဒနာခံစားနေရတဲ့ဝိုင်းရင်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်ကနေဒီကိုချီးကျူးတဲ့မိန့်ခွန်းလည်းပြောကြားမှာဖြစ်ပါတယ်။အက်ဒဝတ်ကနေဒီနဲ့သူ့ရဲ့မိသားစုဟာညီလာခံကိုတက်ရောက်လာကြပြီမဲ့သူကိုယ်တိုင်မိန့်ခွန်းပေးဖို့ကိုတော့မသေးကြသေးပါဘူး။လာမယ့်ကြာသပတေးနေ့ပါတီညီလာခံနောက်ဆုံးနေ့မှာတော့သူ့ကိုသမ္မတလောင်းဖြစ်ပါတီကတရားဝင်အမည်စရင်တင်သွင်းတာကိုအိုဘားမားကလက်ခံမိန့်ခွန်းစကားပြောကြားမှာဖြစ်ပါတယ်။မနေ့ကဒီမိုကရက်တစ်ပါတီညီလာခံအသွာအိုင်အိုဝါပြည်နယ်မှာခဏရန်နာခိုင်မှာအီရန်နဲ့ပတ်သက်ပြီးအိုဘားမားကပြောကြားခဲ့တာမှာအငင်းပွားနေတဲ့အီရန်နျူကလ িয়ার ပြဿနာအတွက်နိုင်ငံတကာမိသားစုကဖြည့်ရှင်းဆောင်ရွက်မှသာလျှင်အစ္စရေးနိုင်ငံကချင်းချောက်မှုခံမနေရဘူးလို့ခံစားရမှာဖြစ်တယ်လို့ပြောကြားသွားပါတယ်။သူသာသမ္မတဖြစ်ခဲ့ရင်အီရန်ရဲ့နျူကလ িয়ার ပြဿနာအတွက်တန်တမာရေးဖိအားပေးမှုကိုတိုးမြှင့်